ရွှင်ချေပေါ်ချီလိုနဲ့ရက်ဆက်ချင်းချုပ်တဲ့လူရပ်တွေအတွက်ပြစ်မှတ်ထားရေးယူတင်ခတ်ဖို့အမေရိကန်တက်လက်တော်ကဥပဒေကြေတခုကိုအစိုးပြလိုက်ပါတယ်။အခန်းကြီးနံပါတ်ရွှင်ချေပေါ်လူခွေချုပ်ပေါင်းမှုတွေကျူးလွန်နေတယ်လို့ဆက်ဆွဲထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရေးယူမဲ့ဥပဒေကြေကိုတော့ Republican Party ကဂျွန်မက်ကင်း၊ Democratic Party ကဘင်ကာရင်တို့အပါအဝင်အမေရိကန်တက်လက်တော်ကထင်ရှားတဲ့အမတ်တွေပူးတွဲအစိုးပြခဲ့ကြတာပါ။ဥပဒေကြေနဲ့မှာတော့ရွှင်ချေပေါ်လူခွေချုပ်ပေါင်းမှုတွေကျူးလွန်ရမှာတာဝန်ရှိတဲ့စစ်ပဆိုင်ရာအစင်းပုံကိုပေါ်ပိတ်ဆို့တင်ခတ်တာခီးကွာလာဝင်ကတ်တတာတွေပေါ်မှာဖြစ်တဲ့အကြောင်းလဲမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ကျင်းပမှုတွေရက်တန်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကအတည်ပြုနိုင်တဲ့အချိန်ထိစစ်သက်ဆိုင်ရာဆက်ဆံရေးတွေကိုတားမြစ်ထားဖို့လဲထည့်သွင်းထားပါတယ်။ဥပဒေကြောင့်ပူးတွဲဆိုပြုခဲ့သူတူချစ်တဲ့ဂျွန်မက်ကင်းကတော့ရွှေကြော်ရေးပေါ်ပြုမှုဆက်ဆံနေရာတွေကိုအမေရိကန်နဲ့နိုင်ငံကအတိုင်းဝိုင်းအနေနဲ့ပြင်းပြင်းထန်ထန်ထုတ်ပြန်မှုလိုအပ်ကြောင်းကြေညာချက်မှာပြောဆိုခဲ့တာပါ။လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်တွေခံစားရမယ်ဆိုတာကိုမြန်မာအာဏာပိုင်တွေသိနေအောင်အမေရိကန်သမ္မတကလုံနိုင်မဲ့ဥပဒေကြေဖြစ်ချောင်းလဲထက်လွတ်တော်မဲ့ဘန်ကာရင်ကပြောဆိုခဲ့ပါတယ်။ဟောဂလန်25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညွန့်ကစ်က30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာစစ်တပ်ကလိုက်လံချေမှုရကနောက်ဆက်တွဲဖြစ်အင်းနေချင်းဒင်္ဂါဒိစ်တံတွေကိုဖတ်ပြေးသူပေါ်က6သိန်းကျော်တိရှိနေပြီလို့လဲကုလသမဂ္ဂကခန့်မှန်းထားတာပါ။မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းလူခွေချုပ်ဖောက်မှုတွေကျူးလွန်မှုတွေရှိမရှိစုံစမ်းစစ်ဆေးနေကြောင်းနဲ့တွေ့ရှိချက်တွေကိုလည်းဒေသထုတ်ပြန်တော့မှဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။